စင်ကူနိုင်ငံမှာကျင်းပခဲ့တဲ့28ချိန်မြောက်အသက်23နှစ်အောက် U23C game ဘောလုံးနောက်ဆုံးဘောလူပွဲမှာထိုင်းအသင်းကမြန်မာအသင်းကို3ဂိုးဂုံးမရှိနဲ့အနိုင်ရသွားတာကြောင့်မြန်မာအသင်းကဒုတိယနေရာနဲ့ငွေတစိမ့်စုရရှိသွားပါပြီ။ပထမပိုင်းမှာပဲအသင်းကမှဂိုးမရပဲနဲ့အကျိတ်နဲ့ကစားခဲ့တာပါ။ဒုတိယပိုင်းပြန်ဆပြီးတဲ့နောက်ပွဲချိန်54မိနစ်မှာထိုင်းအသင်းကကစားသမားတနာဘွန်ကာဆရက်ကပထမဂိုးကိုသွင်းသွားပါပြီ။အဲဒီနောက်63မိနစ်ကျော်မှာတော့ထိုင်းဘက်ကဒုတိယဂိုးကိုချာနာနန်ဖွန်ဟက်ပါကထပ်သွင်းသွားတာပါ။ထိုင်းအသင်းကမြန်မာအသင်းကိုတစ်ချောင်းလုံးဖိကစားနေခဲ့ပြီးတော့ထိုင်းဘက်ကသွင်းတဲ့ဂိုးတော်တော်များများကိုတော့မြန်မာကိုယ်သမားကျော်စင်ပြိုးကကောက်ွယ်ပေးနိုင်ခဲ့တာတွေ့ရပါတယ်။နောက်ဆုံးဂိုးကိုထိုင်းအသင်းက88မိနစ်မှာသွင်းယူခဲ့နိုင်တာမလို့ဘောလုံးပွဲမှာထိုင်းကရွှေမြန်မာကငွေနဲ့အင်ဒိုနီးရှားကိုအနိုင်ခံခဲ့တဲ့ VNM ကဂျေးတစိတ်အတူတူရရှိသွားခဲ့ကြပါတယ်။